လက်ရှိအာဏာရပါတီဖြစ်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒီကနေ့ကျင်းပတဲ့ဗဟိုအလုံးမှုဆောင်ကော်မတီအစည်းအဝေးမှာတော့ပါတီရဲ့တရားဝင်ပြောရေးဆိုခွင့်ရှိသူနှစ်ဦးကိုရွေးချယ်လိုက်ပါတယ်။ပါတီရဲ့ပြန်ကြားရေးနဲ့သတင်းအချက်အလက်ဖြန့်ဝေရေးပို့ပြီးတော့မှစနစ်တကျဖြစ်အောင်ရည်ရွယ်ချက်နဲ့ပါတီရဲ့ပြောရေးဆိုခွင့်ရှိသူနှစ်ဦးကိုအခုလိုခန့်အပ်ခဲ့တာဖြစ်တယ်လို့ခန့်အပ်ခံရသူနှစ်ဦးထဲကတဦးဖြစ်တဲ့ဒေါက်တာမျိုးညွန့်ကပြောပါတယ်။မကြသေးခင်ကာလတွေအတွင်းကမှပါတီကနေနှုတ်ထွက်မယ်ဆိုပြီးတော့ပြောဆိုခဲ့တဲ့ပါတီရဲ့ထိပ်သီးခေါင်းဆောင်တဦးဖြစ်တဲ့ဦးဝင်းထိန်ကလည်းပြပကနေပြီးတော့ပြန်ရောက်ချင်းနေမှာပဲဒီကနေ့အစည်းအဝေးကိုတက်ရောက်ခဲ့ပါတယ်အကြောင်းစုံကိုတော့ကိုညံဝင်းအောင်ပြောပြပေးပါရှင
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြန်ကြားရေးလုပ်ငန်းနဲ့တည်င်းအချက်လက်ဖြန့်ဝေရေးလုပ်ငန်းတွေကိုအရင်ထက်ပိုပြီးစနစ်တကျလှုပ်ဆောင်နိုင်ဖို့အတွက်ပါတီပြောရေးဆိုခွင့်ရှိသူအသစ်နှစ်ဦးကိုဒီကနေ့ကျင်းပတဲ့ NLD ပါတီဗဟိုအလို့မှုဆောင်ကော်မတီ CEC အရေးပေါ်အစည်းအဝေးကနေတရားဝင်ခန့်အပ်လိုက်ကြောင်း NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဖြစ်လာတဲ့ဒေါက်တာမျိုးညွန့်ကသတင်းမီဒီယာတွေကိုပြောဆိုပါတယ
်ကျွန်တော်တို့ဖက်ကြုတ်ခဲ့သတင်းပြန်ကြားမှုတွေကစနစ်ကြမရှိဘူးတော့ပြကြမှုမရှိဘူးဒါကြောင့်ကျွန်တော်တို့တတ်တတ်မှတ်မှတ်တာလို့ပြီးနေဖြစ်ပါတယ်ဘိုးပြန်ကြားရေးအဖွဲ့ကအခုပြန်ငယ်ဖွဲ့စည်းတဲ့အခါမှာဘာသာဥပဒေမင်းရဥပဒေပြန်ကြားရေးအဓိကသတင်းချက်လက်စုဆောင်မှုကိုပို့ပြီးတောင်းပန်ပါတယ်ကျွန်တော်တို့ကဘယ်လိုအချက်လက်တွေကိုလူလူကိုအသိပေးမလဲနိုင်ငံတကာကိုအသိပေးမလဲကိုကျွန်တော်ကစစ်စစ်ပြီးပြောပြတာကျွန်တော်အဖွဲ့ရတည်နေရတာအမှန်တန်ကိုခက်ခဲတဲ့အခြေအနေရှိပါတယ်။အဲ့တော့တချို့သတင်းတွေဟာတော့ကြိုတင်ပြီးသွားရင်တော့ကျွန်တော်တို့ရည်ရွယ်တဲ့အချက်မမြောက်ပဲမထင်မှတ်တဲ့အခက်အခဲနောက်ဆက်ပြီးပေါ်လာနိုင်ပါတယ်။ဒါကြောင့်ကျွန်တော်တို့ကပြည်သူကိုသိတဲ့နဲ့စောစီးသိတဲ့နဲ့ဆိုရင်ကျွန်တော်စောဆုံးကျွန်တော်ကြောင်းပြန်ပါမယ်။ဒါပေမဲ့ကျွန်တော်တို့မှာစီစေးရမယ်ထိန်းသိမ်းရမယ်ဆိုရင်တော့ကျွန်တော်တို့အချိန်ကိုနောက်ကျတာတော့ကျွန်တော်ကားလိမ့်ဖြစ်ချင်ပါတယ်။အခုကျွန်တော်တို့ဒီနေ့ပဲကျွန်တော်စီဝေးဆုံးပြတဲ့ကျွန်တော်နော်တရားဝင်နော်ပြောရေးဆိုခွင့်ရှိတယ်ဒါကျွန်တော်တို့ပြောလိုက်ဒါပြည်သူတွေသိနိုင်ပါပြည်သူတွေသိကျင်တဲ့အချက်တွေကိုတရားဝင်နော်ဒီလမ်းကြောင်းတွေကရယူနိုင်ပါဒါလေးကြတော့ကျွန်တော်အမြင်လေးလို့ပါပဲ
စီးစီအရေးပေါ်အစီအွေတက်ကိုဒီကနေ့မွန်လွယ်ပိုင်းကနေပြီးတော့စီပင်အဲ့အိတ်သာစားရိတ်သာအမှတ်9မှာကျင်းပခဲ့ပြီးဒေါက်တာမျိုးညွန့်ကသတင်းတောက်တွေကိုအခုလိုပြောဆိုသွားတာပါနေပြည်တော်မှာဒီကနေ့ကျင်းပတဲ့အရေးပေါ်အစီအွေကို NLD ပါတီတာဝန်ကနေနှုတ်ထွက်ဖို့စာတင်ထားတဲ့NLD ပါတီအတွင်းမှုအဖွဲ့ဝင်ဦးဝင်းထိန်လည်းတက်ရောက်ခဲ့ပါတယ်။သူဟာစေကူတာဖို့ဆိုပြီးမိသားစုရှိရာဩစတြေးလျနိုင်ငံကိုတွားရောက်နေထိုင်ရာကနေဒီကနေ့မနက်ပိုင်းမှာပဲမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာသူဖြစ်ပါတယ်။သူ့အနေနဲ့ပါတီတာဝန်တွေကိုအရင်တန်းဆက်လက်ထမ်းဆောင်သွားဖို့ရှိတယ်လို့ပြန်ရောက်တဲ့နေ့မှာပဲစီးစီအစည်းအဝေးကိုတက်ရောက်လာတဲ့ဦးဝင်းထိန်ကပြောပါတယ်
။ဒါပေမဲ့တော့သူကလက်မခံလို့ပြန်လာတာ။ဒီမှာတွေ့ရဲ့ဒီတိုင်းဒီတိုင်းသတင်းတော့ဒီပါဝင်ကိုပါဒီအော်တခြားလူရောခုနကမှာယတနာဒီကြီးအဲ့ပြတာတွေကိုပြောရဲရှင်းရခင်ဗျာဒေါသထွက်တယ်ပြောရတယ်ဆိုရတယ်အဟိုမပြန်ရောက်တော့ကိုယ့်ကိုပြန်ဆရာကြီးဟာဒီမှာအပုလို့ရမ်းရမတော်တာတစ်ခုပြောရလိမ့်ရှိတယ်အပေလာဒါအပေတော့လာမခံဘူးခမဲဆိုဒီမှာဘာမှမတည်မဲ့ဖြစ်တာကျန်ကြိုက်ခံနေတော့ဗျာဟာ
လေ
အခက်ပြေတာအရန်ကြည့်နေတာလေအော်ပြတ်နေလားမေခွန်တော့မရှိဘူး။တာမလို့ကြည့်နေတာ။ဒီပြားကတော့ပြန်ပုတ်ဘူးတော့
။ဦးဝင်းထိန်ကပါတီကိုနှုတ်ထွက်စာတင်ခဲ့တယ်လို့ဆိုပေမဲ့လည်းရန်ကုန်ရွှေကုန်တိုင်းက NLD ပါတီဌာနချုပ်တာဝန်ရှိသူတွေကတော့ဦးဝင်းထိန်ရဲ့နှုတ်ထွက်စာကိုတရားဝင်မရရှိခဲ့ဘူးလို့တုံ့ပြန်ထားပါတယ်။ဦးဝင်းထိန်ဩစတြေးလျနိုင်ငံကိုထွက်သွားပြီးနောက်ပိုင်းဦးဝင်းထိန်ဦးဆောင်တဲ့ NLD ပါတီရဲ့စည်းကမ်းထိန်းသိမ်းရေးကော်မတီကိုပြန်လည်ပြင်ဆင်ဖွဲ့စည်းခဲ့ပြီးပါတီအတွင်းမှုအဖွဲ့ဝင်ဦးညံဝင်းကဦးဆောင်လာတာဖြစ်ပါတယ်။ပါတီတော်ဝင်တွေကနေဦးဝင်းထင်နှုတ်ထွက်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ NLD ပါတီအနေနဲ့ဆက်ပြီးစဉ်းစားဆုံးဖြတ်သွားမယ်လို့ NLD ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကခုလိုပြောပါတယ
်။အဲ့ဒါကကျွန်တော်တို့ဘုလုံးမှုဆောင်ဘုကဆက်လက်ပြီးဆုံးဖြတ်ပါဘူး။အခုထိတော့ကျွန်တော်တို့ဘာမှတိကျဆုံးဖြတ်ထားတာမရှိသေးပါဘူး။တရင်ထုတ်ပြန်ရမှာရှိသေးပါဘူး။ဒေတာဝန်ထမ်းဆောင်မယ်ဆိုတော့ကျွန်တော်တို့ဆုံးဖြတ်အောင်ပါပါ။အခုလောလောဆယ်တော့ကျွန်တော်တို့ပြည်ကြကြဆုံးဖြတ်ထားတာမရှိသေးပါဘူး။ပြန်လည်ပြီးလာရောက်တယ်ကြိုဆိုတယ်ကျွန်တော်တို့မဆုံးဖြတ်ခင်အချိန်ကတော့ကျွန်တော်တို့ဒါငကူတောင်းဝန်တွေပါပဲ။နော်ကျွန်တော်ဆုံးဖြတ်တဲ့အခါမှာဒီဆုံးဖြတ်ထားတဲ့တောင်းဝန်တွေကိုလောင်းနေထမ်းဆောင်ဖြစ်တယ်
။ဒီကနေ့နေပြည်တော်ကအစည်းအဝေးကိုဥညာဝင်းဦးဝင်းထိန်ဒေါက်တာမျိုးညော့ဦးဖြိုးမင်းသိန်းမန်းကျော်နီဦးညီပုဦးကျော်ခင်ဦးဟန်တာမြင့်ဦးအောင်ကျိုင်ဒေါက်တာဇော်မြင့်မောင်ဒေါက်တာမေဝင်းမြင့်ဒေါ်နန်းခင်ထွေးမြင့်နဲ့ဦးအောင်စိုးတို့တက်ရောက်ခဲ့ပါတယ်။ဒီကနေ့ညနေပိုင်းနေပြည်တော်မှာကျင်းပမဲ့ NLD ဖိုကော်မတီတွေရဲ့ညစာစာပွဲကိုတော့ဒေါက်အဆန်းစုကြည်နဲ့ NLD CEC တွေတက်ရောက်မယ်လို့သိရပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။